စည်ရဲတင်းမာနေတဲ့ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဒီကနေ့နဲ့မနေ့ကပြစ်ခတ်တိုက်ခိုက်မှုအတွင်းလက်နက်ကြီးထိမှန်လို့အင်ဂျီ130ကျော်မီးလောင်ကျွမ်းမှုဖြစ်ပွားခဲ့တယ်လို့ချင်းကာကွယ်ရေးအဖွဲ့ CDF တာဝန်ရှိသူတွေကပြောပါရယ်အလားတူမတူပီမြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ CDF အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါရယ်ချင်းပြည်နယ်ကစစ်ရဲနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုသားညိုပြောပြပေးပါပါရှင
်ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဒီကနေ့ဇန်နဝါရီလ4ရက်နေ့ညနေပိုင်းနဲ့မနေ့တနင်္ဂနွေကတော့ထန်တလန် CDF ဖြစ်ရှိတဲ့နေရာဘက်ကိုစစ်ကောင်စီတပ်ကနေပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့သိရပါရယ်ဒီနေ့ရဲ့ပစ်ခတ်မှုအတွင်းထန်တလန်မြို့ပေါ်အင်ဂျီ130ကျော်မီးလောင်ခဲ့တယ်လို့ထန်တလန် CDF ခေါင်းဆောင်တူကပြောပါတယ်
ဒီနေ့လည်းဟက်စကီညနေ3:00ခွဲဝန်းကျင်လောက်ကနေဟက်စကီတချင်းစင်တာပေါ့နော်အဲ့ဒီအတော်လေးမှပဲတစ်ခါတည်းတို့ကမီးရပြန်ရှူတာပေါ့နော်အခုကလောင်နေစေပေါ့နော်မီးရမငင်းသေးဘူးလေးအင်ဝန်းကျင်လောက်လောင်ချက်ပြရတယ်မနေ့ကပေါ့နော်ဇန်နဝါရီ3ရက်နေ့မှာဟို2:00ခွဲဝန်းကျင်လောက်ကနေည7:00ဝန်းကျင်ချီပေါ့နော်ဒီမီးရောပေါ့အမဒီအင်းဒီတက်က130မီတာအမီလောင်ကပေါ့ဒီရက်ကကတော့ဇုံဟင်းရက်ကနဲ့ကျောင်းရက်ကပေါ့နော်မနေ့ကတနာရီခွေးဝန်းကျင်လောက်ကနေစီရလာတယ်အဲ့ဒီတော့ဒီမှာပဲတခါရင်ဒီတော့စီရက်ရှိတဲ့နေရာကိုအထူးစစ်စင်တာပေါ့နော်ထူးစစ်လူမျိုးဒီတော့ကအတကုံဖြစ်တာပေါ့နော်အတော်ဒီမှာအဲ့လိုမျိုးပုံစံဖြစ်တာဟုတ
်မနေ့ကမီလောင်မှုမှာထန်တလန် CDF ရှိတဲ့နေရာဘက်ကိုစစ်ကောင်စီတပ်ဖက်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်မီလောင်ကျွမ်းတာဖြစ်တယ်လို့ထန်တလန် CDF တာဝန်ရှိသူကပြောပါတယ်မနေ့ကနေ့ဒီကနေ့မှာထန်တလန်မြို့တွင်းစခန်းချနေတဲ့စစ်ကောင်စီတပ်ကိုရဟတ်ရင်နဲ့ဆစ်လက်နက်ပစ္စည်းတွေလာရောက်ချပြီးတာရှိတယ်လို့လည်းထန်တလန် CDF ကောင်းဆောင်တူကပြောပါတယ
်မွန်လေးဆန်းပေါ့နော်တနာကြီးခွေးဝန်းကျင်လောက်ကနေခတ်ကြည့်လာတာပေါ့နော်ဘုံဘုံမကျေဘူးလက်နက်ကြီးအဖြစ်လာလားဆိုတော့အေးချမ်းပြီးဘူးဒါနဲ့ကျွန်တော်တက်ချတာကတော့လက်နက်ကြီးချပြီးတာတော့လေကျွန်တော်ယူဆတယ်
ဒီလိုမျိုးမိလောက်မှုဖြစ်ပွားတိုင်းမှာတော့စစ်ကောင်စီတပ်နဲ့ထန်တလန် CDF အကြားအပြန်အလှန်ဆွဆဲမှုတွေရှိနေကြတာပါဇန်နဝါရီလ10ရက်နေ့ကထန်တလန်တရက်ကွက်ကလူနေရေးတချို့မိလောင်တာနောက်ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့နဲ့နိုဝင်ဘာလ24ရက်နေ့တို့မှာထန်တလန်အမှတ်2ရက်ကွက်ကလူနေရေးတချို့မိလောင်တာတွေဟာဒီဇက်ကန်ကာကွယ်ရေးအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်အောက်တိုဘာလ29ရက်နေ့မှာမိရှုခန်းမှုမှာလည်းလူနေအင်ဂျီပြင်ဖျားရှိခူးကြောင့်၃ကြောင်မိလောင်ဆုံးရှုံးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ်ထန်တလန်မြို့မှာပြီးခဲ့တဲ့2021ခုနှစ်စက်တင်ဘာလကနေပြီးတော့ဒီနှစ်ဇန်နဝါရီလ4ရက်နေ့ထိဆိုရင်မီး18ကြိမ်လောင်ကျွမ်းခဲ့ပြီးတော့လူနေအိမ်800ကျော်ဘာသာရေးအဆောက်အအုံ28လုံးမီးလောင်ဆုံးရှုံးခဲ့တယ်လို့သိရပါတယ်။လက်ရှိထန်တလန်မြို့အတွင်းမှာဒေသခံတွေအားလုံးအိုးအိမ်ဆုံးခွာနေရတယ်လို့ပဲလူဦးရေ11,000ကျော်စစ်ပီးဒုက္ခသည်အဖြစ်နဲ့တင်းရှောင်နေရပါတယ်။အလားတူပဲချင်းပြည်နယ်မတူပီမြို့မှာလည်းမနေ့ကနေ့ဒီကနေ့မနက်မှာဒေသခံ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့တယ်လို့မတူပီ CDF ပြည်ညာရေးတာဝန်ခံတူကပြောပါတယ
်။ကျွန်တော်တို့ဒီအဲ့ဒီ service ဆက်မှာပဲပေါ့နော်996မှာကျွန်တော်တို့ဆက်လက်ပြီးတော့မှတိတိမီဖြစ်စဉ်လေးရှိတယ်။မနေ့ကတိုက်ပွဲရတော့ဒီကျွန်တော်တို့ဒီ security ပလက်ဝါမန်တယ်ပေါ့နော် service desk ဆိုင်ရဲ့ဒီ mixi ဟာခါပြီးတော့ email မှာပို့ပါတော့နော်နေ့ရက်ဖြစ်တယ်။မနေ့ကဖြစ်စဉ်ကတော့ဒီသူရဲ့ service desk ကိုကျွန်တော်တို့ကထူးထူးဆင်တာပေါ့နော်။နောက်တစ်ခုကတော့ဒီ mixi ဟာခါဒီ service name ပေါ်မှာဆိုတော့ဒီ service desk ကတင်ရအလုံးကြီးနဲ့စီကြောင်းချီတာလေပေါ့နော်။အဲ့ဒီမှာကျွန်တော်တို့ထူးထူးလေးဖြစ်တယ်ကောင်းပြီကောင်းပါပြီဒီမှာလေးပြင်းနေတဲ့နေရာရရှိရခဲ့တော့တက်ကတော့ဒီရဲနဲ့ဒီရောတော့မိုင်းကြည့်တယ်အစီအစဉ်လေးရှိသေးတယ
်စစ်ကောင်စီတက်ဆွဲထားတဲ့ထဲပွေးတက်စကန်ကို CDF မတူပီတရင်3နဲ့တရင်4ပူပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဘက်ကထိခိုက်မှုများတယ်လို့မတူပီ CDF ဘက်ကပြောပေမဲ့လို့ VOA ကတိကျအတည်ပြုလို့မရသေးပါဘူးထန်တလန်နဲ့မတူပီမြို့နယ်အတွင်းတိုက်ပွဲအခြေအနေကိုသိနိုင်ဖို့အတွက်စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူးအလားတူပဲစီးတင်းမာနေတဲ့ကံပတ်လက်မြို့နယ်မှာလည်းမြို့ကန်တွေအများအပြားနေရက်ကနေပြီးတော့တင်းရှောင်နေကြရပါတယ်တင်းဆောင်နေတဲ့ကံပတ်လက်မြို့ကန်တွေနှစ်ပတ်အတွင်းနေရပြောင်းကြဖို့လဲစစ်ကောင်စီတပ်ဖက်ကနေပြီးတော့ကြီးညာထားတဲ့အကြောင်းမြို့ကန်တူကပြောပါတယ
်။အေးပြန်ဖို့တိုက်တွန်းထားတာမှန်တယ်ဘောလို့ဆိုတော့တို့ဒီနှစ်ပတ်အတွင်းမော်ဒီလာတည်းရဲ့ဖြစ်တို့ခွင့်ပြုတယ်လို့ပြောတယ်။ခမည်းရဲ့ပြည်လာမီရဲ့အီမီကိုချစ်ပြည်လို့ပြောလို့ပြောထားတယ
်။ကံပတ်လက်မြို့မှာချင်းကောက်ဝေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တွေကြား2021ခုနှစ်မေလလေကစပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိလာနေကြတာပါ။တိုက်ပွဲကြောင့်မလို့မြို့ကန်ထောင်နဲ့ချီနေရက်ကနေတင်းဆောင်နေရတဲ့အခြေအနေကြောင့်စစ်ကောင်စီတပ်ကနေရက်ပြောင်းဖို့ကြေညာပေမဲ့ပြောင်းဖို့အခြေအနေမှာမရှိဘူးလို့ကံပတ်လက်မြို့ကန်တူကဆက်ပြောပါတယ်
။သူ့ဘောင်ကံပတ်လက်ရဲ့ဒီ5000ဝန်းကျင်ရှိမှာဆိုတော့မိထောင်တွေတော့ကိုတင်းဆောင်နေကြတာ။အခုကံပတ်လက်မှာတန်မီကတော့တရားသုံးလာဝင်ကြည့်တော့ရှိနေစင်းတယ်။ဘာလို့ချိပိမယ်လေးပါလိညာလေးကျော်တော့ပြန်တက်လာပြီတော့ရှိရှိကောရှိမလားတော့မသိဘူး။ဒါနဲ့ဘောတန်ထောင်းထင်းထောင်းတော့ကတော့ပြန်တက်လာမှအများစုတော့ပြန်တက်လာဖို့တော့မဖြစ်နိုင်ဘူး
။ချင်းပြည်နယ်မှာဆိုလို့ရှိရင်မင်းတက်ကံပတ်လက်ဟာခါထန်တလန် မတူပြီးတီးတိမ်ဖလန်းစတဲ့မြို့နယ်ကဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာပါဒီလိုဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်အတွင်းဒေသခံ3000လောက်နေရာကနေပြီးတော့တင်ရှောင်းနေရဆဲဖြစ်တယ်လို့ဒုက္ခသည်အကူအညီပေးသူတွေကပြောပါတယ်ခင်ဗျာ